မဲချီလာမရေးပေါ်အခြေအနေထုတ်ပြန်တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မှုကိုမြန်မာဆိုးရတာဝန်ရှိသူတွေကိုဓာတ်ရိုက်ဆက်သွယ်အသိပေးထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပုံမှန်သတင်းစာရှင်းလင်းပွဲမှာတောက်ကြနေကပြောခဲ့တာဖြစ်ပါတယ်။လူမှုအတိုင်းဝိုင်းနေကြမှာအပြန်အလှန်လေးစားမှုရှိကြဖို့နဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ကိုလည်းအမေရိကန်ကထပ်ပြီးတိုက်တွန်းလိုက်ပါတယ်။အသေးစိတ်ကိုတော့မဆုမျက်မှုံကဆက်ပြီးတင်ပြပေးပါမယ်ရှင်။
မိထီလာမျိုးမှာဗုဒ္ဓဟူးနေ့တုန်းကစားခဲ့တဲ့သွေးထွက်သံယိုပฏิပခအခြေအနေဟာပုံမှန်144ထုတ်ပြန်ခဲ့ပေမဲ့ပို့ပြီးတော့ဆိုးလာခဲ့တဲ့အတွက်တောက်ချနေတုန်းကမိထီလာခရိုင်မှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။မိထီလာမျိုးနဲ့ဝင်းဒရင်းမျိုးနဲ့မလှိုင်မျိုးနယ်နဲ့တာစီမျိုးနယ်တွေမှာအရေးပေါ်အခြေအနေတွေကိုသမ္မတဦးသိန်းစိန်ကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာစစ်တပ်တွေဝင်ရောက်ပြီးတော့အခြေအနေတွေကိုထိန်းနေပါတယ်။ဒီလိုဆောင်ရွက်တာဟာမှန်ကန်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနမှပုံမှန်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Victoria Newland ကအခုလိုပြောသွားခဲ့တာပါ။
On March 22nd President Thein Sein issued an order which declared a state of emergency. They've put additional security forces their police forces, that's the right way to approach this.
မလော22ရက်နေ့မှာသမရဦးသိန်းစင်ကအရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာခဲ့ပါတယ်။အိမ်မှာနောက်ထပ်လုံခြုံရေးတွေရဲတပ်ဖွဲ့တွေကိုထပ်ပြီးတော့ချထားခဲ့ပါတယ်။အဲ့လိုဆောင်ရွက်တာဟာအမှန်ကန်တဲ့လုပ်ရဖြစ်ပါတယ်။သူတို့ခုလိုဆောင်ရွက်နေသလိုပဲလူမှုအတိုင်းဝိုင်းကခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေကလည်းအခြေအနေပြန်လည်တည်ငြိမ်မှုစူးစမ်းနေကြပါတယ်။ဒီလိုမျိုးဆက်ပြီးတော့ဆောင်ရွက်သွားတာကိုအမေရိကန်ပြည်ထောင်စုကမြင်ကျင်ပါတယ်။
မိထီလာမှာအခြေအနေတွေတည်ငြိမ်လာစေဖို့အတွက်ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းစ조사ဆောင်ရွက်နေတယ်ဆိုတာကိုပြောခွင့်ရသူ Victoria Newland ကအခုလိုပြောပြပါတယ
် Our ambassador to Burma Derek Mitchell has raised our concerns directly with senior government officials and our embassy has also been in close touch with community leaders
အမေရိကန်ပြည်အောင်စုရဲ့စိုးရိမ်မှုကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Derek Mitchell ကမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေကိုတိုက်ရိုက်ဆက်သွယ်အသိပေးထားပါတယ်အမေရိကန်တန်ယုံအနေနဲ့အဆက်အသွယ်ရှိသမျှလူမှုအဖွဲ့အစည်းတွေမှာရှိတဲ့ခေါင်းဆောင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေကိုတည်တည်ငြိမ်ငြိမ်လှုပ်ရှားဖို့တိုက်တွန်းထားပါတယ်
။သွေးထွက်တန်ယုံအကြမ်းဖက်မှုတွေမှာထိခိုက်သေးဆုံးခဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်အမေရိကန်နိုင်ငံသားရေးဌာနကအဝမ်းအကြောင်းကိုလည်းပြောကြားခဲ့ပါတယ်။လူအခွင့်အရေးနဲ့တရားဥပဒေကိုလေးစားလိုက်နာပြီးတော့စိတ်ရှည်တည်ခံကြဖို့ဆွေးနွေးအဖြေရှာကြဖို့အတွက်ကိုလည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းခဲ့ပါတယ်ရှင်။